ပါရှင်လွတ်လပ်တဲ့အာရှတန် RF ရဲ့2024ခုနှစ်ဇွန်လ29ရက်နေ့စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာမြန်မာစစ်ကောင်းဆောင်တွေကိုဖန်ဝရန်ထုတ်ဖို့တရားရုံးထံအာဂျင်တီးနားအစိုးရရှေ့နေလျှောက်ထားလိုက်တဲ့သတင်းနဲ့အတူရှမ်းပြည်နယ်ကြောင်မဲမြို့ကနောက်ဆုံးရတိုက်ပွဲအခြေအနေတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ခဲ့မှုအတွက်ဖန်ဝရန်ထုတ်ဖို့အာဂျင်တီးနားအစိုးရရှေ့နေကတရားရုံးထံဇွန်လ28ရက်နေ့မနေ့ကရှောက်လွာတင်သွင်းလိုက်တဲ့ထဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမရာဟောင်းဦးထင်ကျော်တို့ရဲ့အမိစင်းတွေပါဝင်လာပါတယ်။အာဂျင်တီးနားအစိုးရရှိနေတင်သွင်းတဲ့ဖန်ဝရစီရင်မှာစစ်ကောင်းဆောင်တွေအပြင်မြန်မာရိုဟင်ဂျာအသင်း UK ကထက်သွင်းတင်ပြခဲ့တာမရှိတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့သမရာဟောင်းဦးထင်ကျော်တို့ရဲ့အမိစင်းတွေပါဝင်လာတာဖြစ်တယ်လို့အသင်းကမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဖန်ဝရန်ထုတ်ဖို့တင်ပြထားတဲ့စစ်ကောင်းဆောင်တွေရဲ့အမိစင်းမှာတော့ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုအတွက်အမိန်ပေးစီခိုင်းခဲ့တဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယစစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းအမတ်3စစ်စင်ရေးအထူးအဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်မောင်မောင်စိုးအမတ်33ချေမြန်တက်ရင်တက်မှမှုဘုံမှုချုပ်အောင်အောင်ရဲအရာရှိကြော့ချေနဲ့ကျေးရွာဥက္ကဋ္ဌဦးအောင်စန်းမြတို့ပါဝင်ပါတယ်ရှင်လာရှုံမြို့ကိုဆက်သွယ်ထားတဲ့တံတားငါးစင်းကိုစစ်ကောင်စီတပ်ကမိုင်းခွဲဖျက်ဆီးလိုက်တယ်လို့တအန်းမျိုးသားလွတ်မြောက်ရေးတက်မတော် TNN ကဒီနေ့သတင်းထုတ်ပြန်ပါတယ်ဇွန်လ28ရက်နေ့ကလာရှိုမန်ဆန်နဲ့လာရှိုမန်ပွဲကိုဆက်သွယ်ထားတဲ့တံတားနှစ်စင်းကိုမိုင်းခွဲဖျက်ဆီးလိုက်တယ်လို့ဇွန်လ25ရက်နေ့မှာလည်းမန်ပွဲရွာဆွလန်းတံတားနဲ့မန်ဆန်ရေကြတံတားတို့ကိုမိုင်းခွဲဖျက်ဆီးခဲ့ပါတယ်စစ်ကောင်စီတပ်အနေနဲ့လာရှိုမျိုးအထိစစ်ပွဲတွေမရောက်လာအောင်တံတားတွေလမ်းတွေကိုမိုင်းခွဲဖျက်ဆီးနေတာလို့ TNN ကပြောထားပါတယ်ရှင်ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မှာဇွန်လ28ရက်နေ့ကစစ်ကောင်စီကဒရုန်းနဲ့ပစ်ခတ်တာကြောင့်ဒေသခံ9ယောက်သေဆုံးခဲ့တယ်လို့ KNU ဗဟိုကဒီနေ့ထုတ်ပြန်ပါတယ်။မြစ်တာရပ်ကွက်ကိုဒရုန်းပုံ3လုံးပစ်ခတ်ခဲ့တာဖြစ်ပြီးတော့အသက်18နှစ်ကနေအသက်40ကျော်အရွယ်အမျိုးသားတွေသေဆုံးခဲ့တာပါ။လုံချုံရေးရအမိမဖော်လို့တဲ့ကြောက်ကြီးဒေတာကန်တယောက်ကတော့စစ်ကောင်စီတက်ဟာတိုက်ပွဲမရှိလဲရွာတွေဘက်ကိုလက်နက်ကြီးတွေလက်နက်ငယ်တွေနဲ့နေစဉ်ပစ်ခတ်နေတယ်လို့ RFA ကိုပြောပါတယ်ရှင်ရခိုင်ပြည်နယ်စစ်ထွေမြို့နယ်ဗျိုင်းဖြူရွာကဒေတာကန်40ကျော်ကိုဇွန်လ25ရက်နေ့မှာမတရားတင်ဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်တင့်တဲ့စစ်ကောင်စီကအမှုဖွင့်လိုက်တယ်လို့ဗျိုင်းဖြူရွာကန်တွေကပြောပါတယ်စစ်ထွေတရားရုံးကိုရုံးထုတ်ချိန်မှာဖမ်းဆီးခံထားရသူတွေမှာနှိပ်စက်ညှဉ်းပန်းခံထားရတဲ့ဒဏ်ရာတွေတွေ့ရတယ်လို့အမိမဖော်လို့တဲ့ဗျိုင်းဖြူရွာကန်တယောက်ကပြောပါတယ်ဖမ်းဆီးခံထားရသူတွေကိုမိသားစုဝင်တွေနဲ့တွေ့ခွင့်မပေးတာအကြောင်းရုံးထုတ်စစ်ဆေးချိန်မှာအဝေးကနေပဲလှမ်းကြည့်ခဲ့ရတယ်လို့ပြောကြပါတယ်ရှင်မြမရွှေပြောင်းကလေးငယ်တွေထိုင်းအစိုးရစတင်ချောင်းတွေမှာတရားဝင်တက်ရောက်ခွင့်ရဖို့နဲ့ပညာသင်ခွင့်ရရှိဖို့ထိုင်းလူ့ခွင့်ရေးကော်မရှင်နဲ့ဇွန်လ28ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED အဖွဲ့ကပြောပါတယ်ထိုင်းနိုင်ငံထဲမှာဖွင့်ထားတဲ့ရွှေပြောင်းအလုပ်သမားကလေးတွေရဲ့စာတင်ကြောင်းတချို့ကိုပိတ်ခိုင်းတာကလေးတွေနဲ့ဆရာဆရာမတွေကိုဖမ်းပြီးတော့ပြန်ပို့တာတွေရှိနေတာကြောင့်ဒီအပေါ်နီးလန်းရှာဖို့တင်ပြခဲ့တယ်လို့ FED အဖွဲ့အမှုဆောင်ဒါရိုက်တာဦးထွတ်ချစ်ကပြောပါတယ်ပညာရေးဟာအလုံးအတွက်ဖြစ်ရမယ်ဆိုပြီးတော့ထိုင်းအစိုးရက2005ခုနှစ်မှာမူဝါဒသတ်မှတ်ပြဋ္ဌာန်းခဲ့ပေမဲ့တချို့ထိုင်းအစိုးရအကြောင်းတွေကမြန်မာရွှေပြောင်းကလေးတွေကိုလက်မခံတာတွေမလိုအပ်တဲ့အထောက်ထားတောင်းတာတွေရှိနေပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာတအမ်းမြို့သားလွတ်မြောက်ရေးတပ်မတော် TNN ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်နေတာ9ရက်ရှိလာပြီးသေဆုံးသူ40ခန့်ရှိလာပြီးလို့ပရာဟိတအဖွဲ့တွေကပြောပါတယ်ဦးတင်အောင်ခိုင်းဆက်ပြီးတော့ပြောပြပါပါရှင်
Shanti Nyao Bai, Jong Wen Yuma, Jongan Sangai Liga Sadi, Taipu Intanibi, Naya Twin, the Sundu Liza Gan Chila Vilo, along with you, the Jupe Nide, Praja, Puerta Pio Bade, Tom Yuda, Tamaro, TNL, Mandali Pizu Kawe Tapwe, MBY PDF, Pubon Puene, Sekonsi Tatu, Shanti Nyao Bai, Mandali Tanga, Mu Achuma, Taipu Pintanida, Akusu Naya Shini Babi. Jom memu ni anak mah, dan nanti kita ayok bawa kau ni. Nasi ni bahasa semua resi ni lelu. Lengyu ye ya min polu re, kunci kezai ye lengyu tu uga arafi ku piu barai.
Kuat dah lelaki ada sokja ni dah lulu ni, pun ada lulu ni kaki ya. Lelaki ni ada kaki ni, ada kaki ni lah. Kamalum ya, dah jom kamalum ya lah bidu dia. Kalau dia jual lulu ni bahasa bi ku lah. Kuat, usang aja kan orang opi ni.
Jomlah nasi si ye, mana galai jom memu. ဥချင်းရက်ွက်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ကလေးတူအပါဝင်အကြသားခုနှစ်ဦးခန့်တည်ဆုံးခဲ့တယ်လို့ဆိုပါတယ်။ကျောင်းမဲမျိုးတွင်တည်ဆုံးသူအများစုဟာလက်နက်ကြီးနဲ့လေချောင်းကဘုံကျဲမှုတွေကြောင့်ဖြစ်ပြီးဒီထဲမှာဒေသခံတွေအပြင်စစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့ဘသူဘဝဆိုတာမသိရသေးသူတွေပါဝင်တယ်လို့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။ ကျောင်းမဲမျိုးမှာလက်ရှိတိုက်ပွဲဆက်လက်ပြင်းထန်နေပြီးမြို့ကအများစုကတော့ဂျွန်လ28ရက်နေ့မနေ့ကကလေးကဘေးလွတ်ရာကိုတင်းချောင်သွားကြတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမြို့ထဲမှာထွက်ပြေးဖို့အခက်အခဲရှိနေတဲ့မိသားစုတချို့ပဲကြံရက်တော့တယ်လို့လုံညုံရေးရအမြင်ပေါ်လို့တဲ့ကျောင်းမဲဒေသခံတူကRFA ကိုပြောပါတယ်။
ဒီနေ့ကတော့ကြောင်မဲနောင်ချိုမိုးမိတ်မိုးကုတ်မြို့တွေမှာ
ကျွန်းလာနဲ့ဆက်ရှိရနေ့ကနေစစ်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးကြောင့်အရသာ12ဦးသေဆုံးပြီး၄ဦးထဏ်ရရှိတယ်လို့ထုတ်ပြန်ထားပေမဲ့ထုတ်ပြန်ချက်အပေါ်မှာRFA နေနဲ့တိကျအတိမပြုတ်နိုင်ပါဘူး။အရသာတွေထိခိုက်သေဆုံးတဲ့အပေါ်တုံ့ပြန်မှုရရှိဖို့TNLA ဘက်ကရောစစ်ကောင်စီရဲ့ရှမ်းပြည်နယ်ပြောရေးဆိုခွင့်ရှိသူစီးပွားရေးဝန်ကြီးဦးခွန်သိန်းမောင်တို့ကပါRFA ကဒီကနေ့ဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ဖြေဆိုတာမရှိပါဘူး။TNLA နဲ့ပူးပေါင်းအဖွဲ့တွေဟာရှမ်းပြည်မြောက်ပိုင်းကကြောင်မဲသီဘောနောင်ချိုမိုးမိတ်နဲ့မန္တလေးတိုင်းမိုးကုတ်မြို့မှာရှိတဲ့စစ်ကောင်စီစခန်းတွေကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်နေပြီးဒီနေ့မှလည်းမိုးမိတ်မိုးကုတ်နောင်ချိုမြို့တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့TNLA ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့မြန်မာစစ်တပ်ရဲ့လက်နက်ဝယ်ယူမှုတွေကိုထိုင်းဘန်တွေကဝန်ဆောင်မှုပေးနေတဲ့အကြောင်းအပါဝင်
ထိုင်းနိုင်ငံဟာအရင်စင်ကာပူနိုင်ငံနေရာကိုဝင်ယူပြီးမြန်မာစစ်တပ်ရဲ့ဆက်လက်နက်ပစ္စည်းဝယ်ယူမှုတွေအတွက်ငွေပေးချေမှုတွေကိုအဓိကဝန်ဆောင်မှုပေးနေတဲ့နိုင်ငံဖြစ်လာတဲ့အကြောင်းနီကေးအေရှားသတင်းဌာနရဲ့တုံ့သက်ချက်သတင်းဆောင်မှာကိုတင်ပြပါမယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံကပြည်ပခါတွေကြောင့်ထွက်ပြေးလာတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေကိုအများဆုံးလက်ခံထားရတဲ့အတွက ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာတွန်အန်ဒရူးရဲ့အစီခံစာပေါ်ထွက်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံဟာကုလသမဂ္ဂလူခွင့်ရေးကောင်စီမှအဖွဲ့ဝင်ဖြစ်ရွေးချယ်ခံရဖို့ကြိုးစားနေတဲ့အချိန်မှာအခုလိုမစ္စတာတွန်အန်ဒရူးရဲ့အစီခံစာပေါ်ထွက်လာတာဖြစ်ပါတယ်။ဒီအစီခံစာထဲမှာထိုင်းနိုင်ငံမှာသရုတ်ထအကြီးဆုံးဖြစ်တဲ့ Siam Commercial BankSCB ဟာမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့ငွေပေးချေမှုအားလုံးရဲ့80ရာခိုင်နှုန်းကိုဝန်ဆောင်မှုပေးနေတဲ့ကြောင်းဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ Siam Commercial Bank ကို Nikkei Asia သတင်းဌာနကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေကြားဖို့ညှင်းဆန်းခဲ့ပါတယ်။မြန်မာစစ်တပ်အတွက်ဝန်ဆောင်မှုပေးနေတဲ့နောက်ထပ်ထိုင်းဘဏ်တစ်ခုဖြစ်တဲ့ Kasimcom Bank ကလည်း မြန်မာစစ်တပ်ထိန်းချုပ်ထားတဲ့မြန်မာနိုင်ငံတရားကုံသွယ်မှုဘဏ် MSTV နဲ့ပတ်သက်မှုရှိခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ကတော့အမေရိကန်နိုင်ငံရဲ့ပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့တဲ့နောက် MSTV နဲ့အလုံးမလုံးတော်တဲ့အကြောင်းအတည်ပြုခဲ့တယ်လို့အစင်ခန်းစာမှာပြောထားပါတယ်။ကတ်စင်ကွန်ဘဏ်ကို Nikkei Asia သတင်းဌာနကဆက်သွယ်မြန်မြန်ခဲ့ရမှာတော့ဆက်လက်နဲ့ပစ္စည်းဝယ်ယူမှုတွေအတွက်သူတို့ဘဏ်ကိုအသုံးပြုပြီးငွေပေးချေနေတာကိုခွင့်မပြုတဲ့အကြောင်းမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့ဘဏ်အကောင့်တွေအလုံးကိုငွေပေးယူအလုံးတားဆီးသွားမှာဖြစ်တဲ့အကြောင်းပြန်လာပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာစစ်တပ်ဟာစင်ကာပူနိုင်ငံကိုတဆင့်ခံပြီးစစ်လက်နက်ပစ္စည်းတွေဝယ်ယူတင်သွင်းနေတဲ့အကြောင်းမစ္စတာ Tom Andrew ရဲ့အစင်ခံစာပေါ်ထွက်လာတဲ့နောက်စင်ကာပူအစိုးရကစင်ကာပူဘဏ်တွေကိုစုံစမ်းစစ်ဆေးခဲ့ပြီးစင်ကာပူကနေတဆင့်မြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတင်ပို့မှု90ရာခိုင်နှုန်းထိလျော့ကျသွားတယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတင်သွင်းမှုကူညီနေတဲ့လုပ်ငန်းတွေကိုစင်ကာပူနိုင်ငံကတားဆီးခဲ့တယ်လို့ပဲ။ထိုင်းအစိုးရကလည်းအလားတူတုံ့ပြန်မယ်ဆိုရင်မြန်မာစစ်တပ်ကနေအရက်သားပြည်သူတွေကိုတိုက်ခိုက်တပ်ဖြတ်မှုတွေလုပ်နိုင်စွမ်းလျော့ကျသွားလိမ့်မယ်လို့အစင်ခန်းစာကသုံးသပ်ထားပါတယ်။
နောက်ဆုံးအနေနဲ့မူဆယ်လာဝကယုံမှာနေဆက်ဖြတ်တန်းခွင့်စာအုပ်ထုတ်တဲ့အခါသိမ်းပေါင်းများစွာပေးနေရတဲ့အကြောင်းပါဝင်ပင်စင်ငွေထုတ်တဲ့အခါမှာတော့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်း RFA ပြည်သက်တွေပေးပို့လာတဲ့စာတွေကိုမတ်ဂျူလိုင်းမျိုးတင်ပြပါမယ်ရှင်
မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာတရုတ်မြန်မာနယ်စပ်ကဒေသခံတအုပ်ရဲ့ပေးစာကိုအရင်ဆုံးတင်ပြပါမယ်။မူဆယ်လာဝကယုံမှာဒေသအခေါ်စာအုပ်အနီးလို့ခေါ်တဲ့နယ်စပ်ဖြတ်တန်းခွင့်စာအုပ်လုပ်ဖို့အတွက်ငွေကျပ်30ချီပေးနေရလို့ပါ RFA ရေ။လက်ရှိမှာကဒီစာအုပ်အနီးကိုမူဆယ်ခရိုင်အိမ်တောင်စုထဲမှာပါတဲ့သူတွေကိုပဲလုပ်ပေးတာပါ။တခြားဒေသကလူတွေလှုပ်ချင်တယ်ဆိုရင်ပွဲစားတွေနဲ့ချိန်ပြီးတော့တရုတ်ရွှေငွေ1000ခွဲဝင်းကျင်ပေးရပါတယ်။လက်ရှိမြန်မာငွေပေါက်ဈေးနဲ့ဆိုရင်ငွေကျပ်သိန်း80 90ဝန်းကျင်လောက်ပေါက်ဈေးရှိပါတယ်။လက်တလုံးနိုင်ငံရေးအခြေအနေအရမူဆယ်ကလွဲပြီးတော့ကြံတဲ့နေဆက်ကိပောက်တွေကတိုင်းရင်းသားလက်နက်ကင်တွေထိန်းချုပ်ထားတာပါ။ဒါကြောင့်မူဆယ်မှာပဲဈေးကြီးပေးပြီးစာအုပ်အနီလုပ်နေရတယ်လို့ဖြစ်နေတော့ပတ်စံမတက်နိုင်သူတွေအတွက်အဆင်မပြေဖြစ်နေရပါတယ်ဆိုပြီးပေးပို့ရင်ဖွင့်လာတာပါရှင်။အခုဆက်ပြီးတော့ပင်စင်စားဝန်ထမ်းတဦးပေးပို့လာတဲ့စာကိုတင်ပြပါမယ်။ရခိုင်ပြည်နယ်ဘက်ကနေအကြောင်းအမျိုးမျိုးကြောင့်ဆစ်ဆောင်လာရတဲ့ပင်စင်စားဝန်ထမ်းဟောင်းတွေကိုရန်ကုန်မြို့မြမစည်းဝါးရေးဘဏ်ကအကြောင်းအမျိုးမျိုးပြပြီးတော့ပင်စင်ငွေထုတ်မပေးတာနဲ့ကြုံနေရပါတယ် RFA ရေလက်ရှိကျွန်တော်တို့ပင်စင်စားတွေကပင်စင်လာစာငွေကိုပဲမှီခိုနေကြရတဲ့ဘဝပါအခုလိုလူအခွင့်အရေးချိုးဖောက်ပြီးခွဲခြားဆက်ဆံခံနေရတာကြောင့်အခက်အခဲတွေဖြစ်လာနေရပါတယ်ဒါကြောင့်ဒီအကြောင်းကိုပင်စင်ဌာနကသက်ဆိုင်ရာတာဝန်ရှိသူတွေသိစေဖို့RFA ပေးစာပြန်စာအစီအစဉ်ကနေတင်ပြပေးပါလို့မေတ္တာရက်ခံပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုတစ်ခါတော့ဘကိုးကပေးပို့လာတဲ့စာကိုတင်ပြပါမယ်ဘကိုးတိုင်းသာယာဝတီမြို့နယ်30မြို့တိရကုန်းရွာကစစ်ကောင်စီခန့်ကျေးရွာအုပ်ချုပ်ရေးမှုကစစ်တပ်နဲ့ပေါင်းပြီးတော့ရွာသူရွာသားတွေကိုအနိုင်ကျင့်နေလို့ပါဆိုပြီးပေးပို့လာတာပါရွာသူရွာသားတွေချောင်းထဲမှာငားရှာနေတာကိုတွေ့ရင်တောင်စစ်တပ်ကိုအကြောင်းကြားပြီးတော့ဒဏ်ရိုက်အရေးယူတာမျိုးလည်းရှိပါတယ်အခုလဲစစ်မှုထမ်းဖို့အတွက်ရွာသူရွာသားတွေကိုချင်းချောက်ပြီးတော့မင်းနှိုက်ခိုင်းပါတယ်။မဲပေါက်ပြီးတော့စစ်မှုမထမ်းလို့သူတွေကိုတယောက်ကိုငွေကျပ်သိန်းအစိတ်သိန်း30နဲ့ညှိပေးပါတယ်။အခုဆိုရင်ပြည်သူတွေဟာရှင်လျက်နဲ့တည်နေရတဲ့ဘဝတွေဖြစ်နေကြတာမို့ဒီအကြောင်းလေးတင်ပြပေးစီခြင်းပါတယ်ဆိုပြီးပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရင်းမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင
်။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေ။မြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။